စစ်ကောင်းဆောင်တွေရုံးဆိုင်တဲ့နေပြည်တော်က MICC 2ခမောက်အဝေးထိန်း drone တွေနဲ့တိုက်ခဲ့တဲ့အကြောင်းကိုကိုစီသူကဆက်ပြောပြပါမယ်
။လုံခြုံရေးထူထပ်ပြီးတော့အာဏာသိမ်းစစ်ကောင်းဆောင်တွေရုံးဆိုင်ရာနေပြည်တော်မှာရှိတဲ့ MICC 2ခမောက်မှာနိုဝင်ဘာလ25ရက်ကအာဏာသိမ်းစစ်တပ်ရဲ့ကြီးရည်လေညှိနှိုင်းကုကယ်ရေးမှူးဗိုလ်ချုပ်ကြီးမောင်မောင်အေးရဲ့သားဖြစ်သူမင်္ဂလာပွဲကျင်းပနေချိန်ရှားတူးော်နေပညာတပ်ဖွဲ့နဲ့မြို့သားညီညွတ်ရေးအစိုးရ NUG နေပြည်တော်စစ်တိုင်းဌာနတို့ပူးပေါင်းပြီးတော့အဝေးထိန်အသေးခံ drone တွေနဲ့တိုက်ခိုက်ခဲ့တာလို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။အာဏာသိမ်းစစ်တပ်ကအကြီးအကဲတွေတက်ရောက်မယ်ဆိုတဲ့သတင်းကြောင့်မြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနရဲ့ computer channel တိုက်ခိုက်ခဲ့တာဖြစ်ပြီးတော့တိုက်ခိုက်မှုနဲ့ပတ်သက်လို့ NUG အလဲပိုင်းတိုင်းချက်တနာချုပ်နေပြည်တော်စစ်တိုင်းဌာနရဲ့တာဝန်ရှိသူတဦးကမြို့ရေးမြန်မာပိုင်းကိုခုလိုပြောပါတယ
်။စစ်ကောင်ပဲဆက်သတင်းရတယ်။အဲ့မှာစစ်ကောင်ဆောင်တွေတက်လိမ့်မယ်ဆိုသတင်းရတဲ့အတွက်တိုက်ခိုက်တာဖြစ်ပါတယ်။အဓိကတာဝန်ထိုးနေပေါ့နော်။ဒေသီနဲ့တိုက်ခိုက်ခဲ့တယ်။တိုက်ခိုက်ခဲ့တဲ့နေရာမှာပဋိခိုက်ပြုမှုလည်းရှိပါတယ်။အဆောက်အဦတစ်ခုပြိုကျတယ်ပေါ့။အဆောက်အဦကတည်းကတစ်ခုပြိုကျပေါ့။အထူးကိစ္စလည်းတော်တော်များတယ်လို့သိရတယ်။ကျွန်တော်အဓိကသတင်းရလာတဲ့အတွက်စီစဉ်မှုကကျွန်တော်ဒီနေ့ဆက်တဲ့စီစဉ်ရပါဘောနော်။ဒီနေ့ဆက်စီစဉ်ပြီးတက်ရတာပေါ့။အဲမင်္ဂလာပွဲကတော့အဲကျွန်တော်တို့နောက်ဆုံးရတဲ့ပြတင်းရဆိုရင်တော့တော်တော်လေးကမောက်ကမဲ့နိုင်သွားတာပေါ့နော်။တချို့တွေလည်းလက်ပြန်သွားတယ်။တချို့တွေကကားပေါ်မှာစီကြားလိုက်တဲ့အတိုင်းတော့လက်ပြန်သွားတဲ့ကားအစီးတွေလည်းရှိတယ်ပြောတယ်။နောက်ဝင်းလုံးကတော်တော်နိုင်နေပြောတယ်။ဒါကတော့ပြက်တော့ပါမင်္ဂလာပွဲပြက်ပြက်တယ်လို့ကျွန်တော်ယူဆတာပေါ့နော
်။တိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပေမဲ့စစ်ကောင်စီအာဘော်တွေဖော်ပြနေတဲ့လူမှုကွန်ရက်တွေမှာတော့ညဂျိုင်းမူကျုပ်အင်ယာဝင်းတဲကူအဝေးထိန် drone ပြတ်ကြတဲ့ဖြစ်စဉ်ကိုတပ်ပေါ်နေတဲ့တခါဖော်ပြထားပါတယ်။တက်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်တွေသေဆုံးတာရှိတယ်လို့မင်္ဂလာပွဲလာရောက်သူတွေထိခိုက်တာရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပေမဲ့ဒါနဲ့ပတ်သက်လို့ VOA ကတီးကြားအတည်မပြုနိုင်သေးပါဘူး။အခုလိုစစ်ကောင်းဆောင်တွေတက်ရောက်မဲ့အခမ်းအနားကိုတိုက်ခိုက်ရတာဟာစစ်တပ်အနေနဲ့စီရေးပြမမဟုတ်တဲ့ရဲသားပြမတွေပေါ်မှာဒီကြောင်ကတိုက်ခိုက်တာတွေကြောင့်တံပြန်တိုက်ခိုက်တာလို့ NUG နေပြည်တော်စစ်တမ်းဌာနရဲ့တာဝန်ရှိသူကဆက်ပြောပါတယ်။
ပြည်သူတွေပေါ့။နော်ပြည်သူတွေကိုတော်တော်မရှိ။အဲဆိုလိုက်နဲ့မဆိုင်တဲ့စစ်ဘက်ကဆိုင်ရာပြမမဟုတ်ဘဲနဲ့ကျွန်တော်ပြည်သူစုကိုဘုံကျဲတာတော့အများအားဘုံကျဲတိုက်ခိုက်နေတယ်။နေ့စဉ်နဲ့တော့ပေါ့။နေ့စဉ်နဲ့အများပဲနော်။ညရောနေ့ရောမဆောင်ဘူး။ဘုံကျဲတိုက်ခိုက်နေတဲ့ဟာတွေ။ဒါတို့ခံစားနေစီနဲ့ပြန်ပြီးခံစားနေကြတယ်။ဟုတ်။အဲ့တော့ဆိုတော့ဟိုအပြစ်မဲ့တဲ့ပြည်သူတွေနေ့စဉ်တည်ပြည်နေတဲ့ကိစ္စမှာဒီလိုကျွန်တော်ကလည်းပြန်လုပ်နိုင်တယ်ဆိုတဲ့ဟာကို
အခု2024ခုနှစ်ထဲ NUG အလဲပိုင်းတိုင်းစစ်တနာကျုပ်နေပြည်တော်စစ်တိုင်းဌာနနဲ့ရှားတူးော် drone ဖွဲ့သူပူးပေါင်းပြီးတော့စစ်တပ်ခေါင်းဆောင်တွေခြေဆိုင်တဲ့စစ်ရုံးနေပြည်တော်အိလာလေးစိတ်အပြင်စစ်တပ်သဆွဲထားတဲ့နေရာတွေကိုအဝေးထိန် drone တွေနဲ့အချိန်20ထပ်မနည်းတိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ခင်ဗျာ။